အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီကျွန်မခင်မျိုးသက်ပါ2020မှာ NASA ကအင်ကာဂျိုစူးစမ်းရေးအပါအဝင်အာကာသစူးစမ်းလေ့လာမှုအပြင်အာကာသဆိုင်ရာတိုးတက်မှုတွေအများကြီးရှိခဲ့တာနဲ့ပတ်သက်ပြီး NASA သိပ္ပံပညာရှင်ဒေါက်တာပရိသာတင်ကိုမေးမြန်းပြီးသင်ပြပေးမှာပါ
သုံးလေးခုလောက်အဓိကထားခွဲပြီးတော့ပြောလို့ရပါတယ်ဒီ solar system ကျွန်တော်တို့ရဲ့နေဆက်ကြပါလားစူးစမ်းလေ့လာမှုနောက်တစ်ခုက human space exploration နောက်ပြီးတဲ့အခါကျလို့ရှိရင်ဒုံးပြန်တွေတီထွင်မှုဒုံးပြန်အသစ်တွေပေါ့နော်ဒီအင်္ဂါကျိုးဟိုနောက်9နှစ်10နှစ်လောက်အတွင်းမှာသွားမယ်ဆိုလို့ရှိလို့ရင်အခုလောက်ဆုံးတုံးနေတဲ့ဒုံးပြန်တုံးလို့မရတော့ဒုံးပြန်အသစ်တွေအဲ့ဒါတီထွင်အောင်မြင်မှုတွေရှိပါတယ်နောက်တစ်ခုကဒီဂျိုဒူးတွေဆက်သွယ်ရေးဂျိုဒူးတွေဘိုးလေဝသဂျိုဒူးတွေရဲ့အောင်မြင်မှုရှိပါတယ
်အင်္ဂါဂျိုစူးစမ်းလေ့လာရေးနဲ့ပတ်သက်ပြီး NASA ကနေပြီးတော့ထူးထူးခြားခြားအောင်မြင်တာလေးပထမဆုံးပြောပြပေးပါအ
င်္ဂါဂျိုသွားပြီးတော့စူးစမ်းလေ့လာမှုအောင်မြင်မှုတွေမှာ Mars 2020အင်္ဂါဂျို2020ဆိုတဲ့အင်္ဂါဂျိုဆင်းမဲ့စက်ရုပ်ကိုလွှတ်တင်လိုက်ပါတယ်မကြာခင်ကအဲ့ဒါကတော့ NASA ရဲ့အောင်မြင်မှုအကြီးဆုံးပါပဲလွန်ခဲ့တဲ့9နှစ်6နှစ်လောက်ခရီးအစီတင်ထားပါတယ်အခုလောလောဆယ်အင်္ဂါဂျိုပေါ်ရောက်နေတဲ့စက်ရုပ်ကားလေးအပြင်အခုနောက်ပိုင်းဖြစ်တဲ့ကားစက်ရုပ်ကားလေးကတော့ Perseverance ဆိုခေါ်ပါတယ်လွန်ခဲ့တဲ့5 6လခရီးကထွက်တင်လိုက်ပါပြီ2021ပေါ့နော်ဒီမှာအင်္ဂါဂျိုပေါ်အုပ်စဉ်သုတေသနတွေအများကြီးလုပ်ပါတယ
်အဲ့ထဲမှာပေါ့နော်မြန်မာသုတေသနပညာရှင်အမျိုးသမီးတယောက်ကရဟတ်ရန်တစ်ခုလည်းပါတယ်လို့သိရပါတယ်ကြောက်ပြပေးပါဦးဟုတ
်ကဲ့အဲ့ဒါအလွန်တရာမှစိတ်ဝင်စားဖို့ကောင်းပါတယ်ဒေါ်မီမီအောင်နော် Jet Propulsion Lab ကကယ်လီဖိုးနီးယားတောင်ပိုင်းမှာရှိတဲ့ NASA သုတေသနဌာနကွယ်တစ်ခုမှာသူတို့လုပ်တဲ့အစီအစဉ်ကတော့ Perseverance ဆိုတဲ့စက်ရုပ်ကလေးကို February လ2021မှာအဲ့အင်ဂါဂျိုပေါ်ဆင်းတဲ့အခါကြလို့ရှိလို့ရှင်ဒီစက်ရုပ်ကလေးကနေပြီးတော့မှသူ့ရဲ့ဝန်ပိုက်မှာပေါ့ဒီရဟတ်ယာဉ်လေးပို့ထည့်ပေးလိုက်ပါတယ်အဲ့ဒါဒေါ်မီမီအောင်နဲ့သိပ္ပံသုတေသနပညာရှင်တွေအစဉ်လိုက်တဲ့ပါအဓိကအင်္ဂါဂျိုပေါ်တက်ရှိသတ္တဝါရှိသလားဆိုတဲ့ဟာကိုစပြီးတော့စူးစမ်းလေ့လာတာပါရေရှိမှတက်ရှိဖြစ်နိုင်တယ်အဲဒါကြောင့်တွေ့ကိုရေရှာသွားတာစက်ရုပ်ကအင်္ဂါဂျိုပေါ်မှာဖြည်းဖြည်းချင်းတရွေ့ရွေ့နဲ့လောက်ရတဲ့အတွက် efficient မဖြစ်ဘူးသူတေသနာလောက်ရတာကြာတယ်ပေါ့အဲ့တော့အကင်းထောက်ရဟတ်ယာဉ်လေးကိုဆင်ပေးလိုက်တာသူဟာသူအလိုလိုပြန်သွားမယ်ပေါ့နော်အချက်လက်တွေစုစမ်းပြီးတော့မှသူတေသနာလုပ်လို့ရတယ်ဟာပေါ့နော်ဒါအောင်မြင်မှုတစ်ခုအနေနဲ့သတ်မှတ်လို့ရပါတယ်ဒီနေ့
ဟုတ်ကဲ့အင်္ဂါဂျိုစူးစမ်းလေ့လာရေးအပြင်ပေါ့နော်ဒီအာကာသဆိုင်ရာတိုးတက်မှုတွေလည်းဒီနှစ်ထက်မှာအများကြီးရှိတယ်လို့သိရပါတယ်အဲ့ဒါလေးနည်းပြောပြပေးပါ
ဟုတ်ကဲ့စัจ java ဝလာကြီးရဲ့စူးစမ်းလေ့လာမှုဆိုလို့ရှိရင်သူတေသနာအရာယူပဗေဒနေပုတ်စုရတဲ့စัจ java ဝလာကိုလေ့လာတဲ့ယူပဗေဒပညာရှင်တွေ cosmology နဲ့ပတ်သက်တဲ့အောင်မြင်မှုပါသူတို့ကကဘာကြီးရှိတဲ့ငကငွေတန်းလို့ဟာမျိုးပဲတခြားငကငွေတန်းကြီးအကြီးရှိပါတယ်အလင်းနှစ်တန်းပေါင်းထောင်ပေါင်းများစွာရှိတဲ့နေရာမှာအဲ့ဒီအာကိုကျွန်တော်တို့ဒီကနေပြီးတော့မှ radio telescope ပေါ့နော်ရိုးမျက်လုံးနဲ့ကြည့်လို့ရတဲ့ telescope မဟုတ်ဘူးဒါ radio ဆိုင်နဲ့ကြည့်ပြီးတော့မှပုံဖော်ရတဲ့ telescope ပါအဲ့ဒီကနေပြီးတော့မှအဲ့ဒီတခြားငကငွေတန်းကြီးတစ်ခုရဲ့အလေတဲ့တဲ့မှာကျယ်စုကြီးတစ်ခုအလေမှာစုပြီးတော့အဲ့ကျယ်စုကြီးကနေပြီးတော့မှပောက်ကွဲမှုဖြစ်တယ်အဲ့ဒီဖြစ်တဲ့ဟာကိုသူတို့လေ့လာတာပေါ့နော်လေ့လာတဲ့အခါကျတော့ Einstein ရဲ့နိုင်ရသီအိုရီပေါ့နော် theory of relativity ပါမှန်နေဆိုတဲ့ဟာကိုဒီနှစ်ထဲမှာအထောက်အထားရသူတို့တိတိကျကျပြောနိုင်တာပါမှန်ဆိုလို့ရှိရင်ဒီဟာကိုလေ့လာခဲ့တာလွန်ခဲ့တဲ့အနှစ်30လောက်ခရီးကလေ့လာတာเนาะဒါပေမဲ့ဒီနှစ်ထဲကျမှပြောနိုင်တယ်ဒီ Hawking ထုတ်ခဲ့တာ general theory of relativity ကတကယ်ကိုအဲ့နေရာမှာဖြစ်နေတယ်ဒါကိုအထောက်အထားအရကျွန်တော်တို့ပြောနိုင်ပြီဆိုတဲ့ဟာကိုသူတို့တင်ပြနိုင်တဲ့နှစ်ဖြစ်ပါတယ်ခင်ဗျာ
โอเคแต่ satellite นี้ปัญญาတော့ထူးထူးခြားခြားတိုးတက်မှုတွေရှိပါသလား
ဟုတ်ပါတယ်ခင်ဗျာဟို Tesla ကကုမ္ပဏီထွင်တဲ့အဲ့ Elon Musk ကနေပြီးတော့မှသူက SpaceX ဆိုတဲ့ပုဂ္ဂလိကပိုင်းကုမ္ပဏီဖြစ်ပါတယ်အဲ့ဒီအာကာသစူးစမ်းလေ့လာရေးပြီးတော့ဒုံးပြန်စောက်တဲ့ဟာအဲ့ဒီကုမ္ပဏီရဲ့ပိုင်းရှင်မှာသူကနေပြီးတော့မှဒီနှစ်ကနေစပြီးတော့ဆက်သွယ်ရေးနဲ့ပတ်သက်တဲ့ဟာမိုးလေဝသနဲ့ပတ်သက်တဲ့ဟာကိုသူက mini satellite လို့ခေါ်ပါတယ်ဂျိုဒူးအသေးလေးတွေအများကြီးကိုသူကစုပြီးတော့မှဒုံးပြန်တစ်ခုတည်းနဲ့လွှတ်တင်လိုက်လွှတ်တင်လိုက်ပြီးတဲ့အခါကျတော့မှအာကာသထဲရောက်သွားတော့မှအဲ့ဒီဂျိုဒူးတွေအကုန်လုံးဖြန့်လိုက်မှာပါအဲ့ဒီနှစ်တည်းမှာဂျိုဒူးတစ်ထောင်ကျော်လောက်အဲ့mini satellite တွေသူတင်ခဲ့နိုင်ပါတယ်သူရဲ့အကျိုးရလဒ်ကဂျိုဒူးတွေတစ်ကပါလုံးဝင်းရံနေတဲ့အတွက် ဂျိုဒုတစ်ခုနဲ့တစ်ခုကြားမှာဟို synchronize လုပ်မယ် synchronize လုပ်တယ်ဆိုတာတစ်ခုနဲ့တစ်ခုအချက်လက်တွေကိုအမြန်ဆုံးပို့နိုင်မယ်ဆိုတဲ့အားကြောင့် wireless နည်းပညာအရဆက်သွယ်ရေးဂျိုဒုနေရာနေပြီးတော့ရာသီဥတုကိုပို့ပြီးတော့အတိအကျရနိုင်မယ်တိုက်ပြီးတော့မဖွင့်ပြိုးသေးတဲ့နိုင်ငံမျိုးတွေကနေဈေးကပ်ပေါ်ပေါ်နဲ့ဒီဆက်သွယ်ရေးနည်းပညာတွေကိုပို့ပြီးတော့အသုံးချနိုင်မှာဖြစ်ပါတယ်ဒါအောင်မြင်မှုတစ်ခုပါသူတို့တွေ့ကြည့်တဲ့အခါကျတော့ဒီဂျိုဒုကတစ်နှစ်ကိုအလုံးတစ်ထောင်1400လောက်လွှတ်တာတောင်မှသူကဂျိုဒု1000ကျော်လောက်အဲမင်းကြီးဆက်လိုက်တဲ့အများကြီးကိုပြစ်တင်ရမှာပါအဲ့တော့နောက်5နှစ်အတွင်းမှာအဲ့ဒါတွေပြစ်တင်လိုက်မယ်ပေါ့နော်ပြစ်တင်လိုက်တဲ့အခါကျတော့ကောင်းကျိုးတွေကတော့အများကြီးပါပဲ
ကောင်းကျိုးတွေရတယ်လို့အာကာသအမှိုက်ဖြစ်လာတဲ့ဆိုးကျိုးတွေလည်းရှိပါတယ်ဒါပေမဲ့2020ထဲမှာပဲအာကာသအမှိုက်တချို့ကိုပြန်ပြီးသုံးနိုင်အောင်အတွက်လုပ်ပေးနိုင်ပါပြီ
စိုးကျိုးက space debris အာကာသထဲမှာရှိတဲ့အမှိုက်တရိုက်ပေါ့နော်ဂျိုဒုမှာတက်တန်းရှိတယ်သူက9နှစ်ဆက်နေလောက်ပြီးလို့ရှိရင်တုံးလို့မရတော့ဘူးသူ့မှာလျှက်စစ်တပ်အားတုံးနိုင်တဲ့ပမာဏလုံးဝမရှိတော့တာလျှက်စစ်တပ်ကိုနေရနေရနိုင်တဲ့ဆိုလာပြားတွေကပြတ်သွားတာ geosynchronous orbit ကဘာကိုအလိုလိုပတ်နေတဲ့ပတ်လန်းချောင်းကနေပြီးတော့သူကလွတ်သွားတယ်လွတ်သွားတဲ့အခါသူကကဘာလေတူတွေဝင်ပြေးတဲ့အခါကျရင်သူကနောက်ပြတ်သွားတယ်ဒီဂျိုဒုကအတုံးမပြုတ်နိုင်တဲ့ဂျိုဒုအပြင်သူကအမှိုက်လို့ဖြစ်နေအခုတုံးလို့မရတော့တဲ့ဂျိုဒုတွေထောင်ထဲချီပြီးရှိနေပါပြီဆိုးကျိုးကိုလည်းသူတို့မြင်လာပါတယ်အဲ့တော့အခုနောက်ပိုင်းလွတ်လိုက်တဲ့ဂျိုဒုတစ်ခုကသူကဘာလုပ်ပေးလဲဆိုတော့အဲ့ဒီပြတ်သွားတဲ့တုံးလို့မရတဲ့ဒါမှမဟုတ်လို့ရှိရင်ပတ်လန်းချောင်းလွဲသွားတဲ့ဂျိုဒုကိုသူကလှန့်ယူလိုက်တာလှန့်ယူပြီးတော့မှသူ့ကိုပတ်လန်းချောင်းအမှန်အတိုင်းပြန်တင်ပေးလိုက်လို့ရပြီတုံးမရတဲ့ဂျိုဒုကိုနောက်9နှစ်လောက်ပြန်တုံးလို့ရအောင်သူကလုပ်ပေးနိုင်တဲ့ဂျိုဒုနောက်တစ်ခုဒီနှစ်ထဲမှာတင်လိုက်ပါတယ်တင်ယုံနေမကဘူးသူကအဲ့ Intelsat 19ဖြစ်နေအဲ့ဒါသူကပြက်သွားပြီလေအဲ့ဒါကိုသူတို့ပြန်ပြီးတော့ပုံမှန်ပတ်လန်းချောင်းတဲကိုရအောင်ပြန်ထည့်ပေးလိုက်တယ်ခင်ဗျဒီနှစ်ထဲမှာအဲ့ဒါထူးခြားတာတစ်ခုပေါ့နော
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ